သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
SBS, a world of difference. You're with SBS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SBS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်။ဒေါ်ရရှင်မြားချက်တိမင်္ဂလာဖျားဖျားနဲ့ပြည့်စုံတော်မူကြပါစားခင်ဗျာ။ဒီနေ့စက်တင်ဘာလ14ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SBS ရေဂျိုမှစတင်အသံလွှင့်နေပါရခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တယ်ရယ်အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မဲ့အစီအစဉ်များမှာတော့အခြေချလမ်းညွန်ကစိတ်ရောဂါသတိပေးလက္ခဏာများကိုဖော်ထုတ်ခြင်းဆိုတဲ့ဆောင်းပါ Long COVID ဆိုတာဘာလဲ၎င်းနဲ့ပတ်သက်လို့ Australia အနေနဲ့ဘာလုပ်သင့်လဲဆိုတဲ့ဆောင်းပါတန်လွင်ခက်ကပေးပို့ထားတဲ့မကြုံဘူးတဲ့စစ်ဘေးကြားကရောနဲ့ခရင်ဒီဒေတာခံများဆိုတဲ့ဆောင်းပါးတို့ဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ညူဆော့ဝေးပြည်နယ်ရဲ့ COVID ကူးစက်မှုအခြေအနေထိုင်းနိုင်ငံတွင် COVID သေဆုံးသူများ14ရာခိုင်နှုန်းကျော်မှာကာဝယ်ဆေးတစ်ကြိမ်ထိုးထားသူများဖြစ်ဟုဆိုမြန်မာလူ့အခွင့်အရေးချိုးဖောက်မှုအထောက်အထားများ RIMM ကစူးစီးတင်ပြမယ်လို့ဆိုယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါရမယ်။ညူဆော့ဝေးပြည်နယ်ရဲ့ကိုဗစ်ကူးစက်မှုအခြေအနေညူဆော့ဝေးပြည်နယ်တွင်၌ကိုဗစ် -19 ကူးစက်ခံရသူအသစ် 1,219 ဦးနှင့်သေဆုံးသူ2ဦးရှိခဲ့ပါသည်။သေဆုံးသူများတွင်ဆစ်ဒနီအနောက်ပိုင်းမှအသက်80ကျော်အမျိုးသမီး2ဦးနှင့်ဆစ်ဒနီအနောက်ပိုင်းမှနောက်ထပ်အသက်50ကျော်အမျိုးသမီး2ဦးတို့ဖြစ်ပါသည်။ယောဂဖြစ်ပွားမှုအများဆုံးမြို့နယ်များမှာ Auburn, Greenacre, Bankstown, Liverpool, Marylands, Punchbowl, Riverwood, Yagoona, Condell Park နဲ့ St. Clair တို့ဖြစ်ပါတယ်။ New South Wales ချမ်းမာရေးမှ Dr. Jeremy McNulty ကယောဂဖြစ်ပွားမှုသည်ယခင်ကလောက်မြန်မြန်မတိုးတက်ကြောင်းပြောကြားခဲ့ပါတယ်
။ It's really pleasing to see immunization rates increasing so quickly.Cumberland, which has been a particular hardest hit area in Western New South Wales, has seen a rapid increase in immunization rates in the last few weeks.
ကာဝယ်ဆေးထုံးနှုန်းအရင်မြင်နေတာကိုမြင်ရလို့တကယ်ကိုဝမ်းသာပါတယ်။ New South Wales အနောက်ပိုင်း၌အထူးရောဂါအထိခိုက်ဆုံးဖြစ်တဲ့ Cumberland သည်ပြီးခဲ့တဲ့ရက်သပတ်အနည်းငယ်အတွင်းမှာကာဝယ်ဆေးထုံးနှုန်းသီးသီးသာသာမြင့်တက်လာတာကိုတွေ့နေရပါတယ်။မကြာသေးမီရက်များအတွင်းထိုနေရာ၌မင်းကွေးကိုပြားသွားစေမဲ့အကြောင်းရင်းတစ်ခုဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်ုပ်တို့ယူဆပါတယ်။အကျုံးဝင်သောလူဦးရေ 46.5 ရာခိုင်နှုန်းသည်ကာကွယ်ဆေးအပြည့်အဝထိုးထားပြီး 98.8 ရာခိုင်နှုန်းသည်ပထမဆုံးအချိန်ဆေးထိုးခံထားရသူများဖြစ်ပါတယ်။ထိုင်းနိုင်ငံတွင်ကိုဗစ်ကြောင့်သေဆုံးသူများရဲ့14ရာခိုင်နှုန်းကျော်မှကာကွယ်ဆေးတစ်ချိန်ထိုးနှံ့ပြီးသူများဖြစ်ထိုင်းနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရပြီးသေဆုံးသူတွေထဲက14ရာခိုင်နှုန်းကျော်ဟာကာကွယ်ဆေးတစ်ကြိမ်ထိုးနှံပြီးသူတွေဖြစ်တယ်လို့ရောဂါထိန်းချုပ်ရေးဌာနတာဝန်ရှိသူတွေကပြောဆိုပါတယ်။ထိုင်းနိုင်ငံရောဂါထိန်းချုပ်ရေးဌာနကကာကွယ်ဆေးထိုးနှံပြီးသူတွေကိုဆက်လက်လေ့လာမှုအရနိုင်ငံတဝန်း COVID-19 ကြောင့်သေဆုံးသူ13,639 ယောက်ထဲက 14.4 ရာခိုင်နှုန်းကျော်ဟာကာကွယ်ဆေးတစ်ကြိမ်ထိုးနှံပြီးသူတွေဖြစ်တာကိုတွေ့ရှိရတယ်လို့ဆိုပါတယ်။သေဆုံးသူတွေထဲကကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသူ109ယောက်နဲ့3.8ရာခိုင်နှုန်းရှိတာကိုတွေ့ရှိရပြီးကျန်တဲ့64.6ရာခိုင်နှုန်းကတော့ကာကွယ်ဆေးလုံးဝထိုးနှံခြင်းမရှိသေးသူတွေဖြစ်တယ်လို့စစ်တမ်းကဆိုပါတယ်။ထိုင်းနိုင်ငံတဝမ်းမှာတော့မတူညီတဲ့ COVID-19 ကာဝယ်ဆေးနှမျိုးနှစ်ချိန်ထိုးနှံပေးခဲ့တာဖြစ်ပြီးအခုလက်ရှိထုတ်ပြန်ထားတဲ့ကိန်းဂဏန်းအချက်လက်တွေနဲ့ဆက်စပ်မှုရှိမရှိဆိုတာကိုတော့ဖော်ပြမထားပါဘူး ဒီစစ်တမ်းကိုတော့ပြီးခဲ့တဲ့ဇူလိုင်လ25ရက်ကစက်တင်ဘာလ9ရက်နေ့အထိအသက်60အထက်သက်ကြီးရွယ်အိုတွေကိုအဓိကထားလေးလာမှုပြုလုပ်ခဲ့တာဖြစ်ပြီး COVID-19 အခြေအနေစီမံချီးကျမှုစင်တာ CCSA ကထုတ်ပြန်လိုက်တာဖြစ်ပါတယ်သေဆုံးသူတွေထဲက60ရာခိုင်နှုန်းနဲ့အထက်ကတော့ဘန်ကောက်ဒေသတစ်ဝိုက်ကဖြစ်ပြီး9ရာခိုင်နှုန်းကတော့တောင်ပိုင်းနယ်စပ်ခရိုင်တွေကဖြစ်တာကိုတွေ့ရှိရတယ်လို့ဆိုပါတယ်။ဘန်ကောက်အပါအဝင်ခရိုင်ခုနှစ်ခုမှာနေထိုင်ကြသူတွေရဲ့ထက်ဝက်ကျော်ကတော့ COVID-19 ကာဝယ်ဆေးအနည်းဆုံးတစ်ကြိမ်ထိုးနှက်မှုသူတွေဖြစ်တယ်လို့သိရှိရပါတယ်။မြန်မာလူအခွင့်အရေးချိုးဖောက်မှုအထောက်အထားများ IIMM ကတင်ပြမည်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီက2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းခဲ့တဲ့ RIMM မြန်မာဆိုင်ရာတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့ကမြန်မာနိုင်ငံတွင်ဆိုးဝါးနေတဲ့လူ့အခွင့်အရေးချိုးဖောက်မှုသက်သေအထောက်အထားတွေကိုစုစည်းနေတာဖြစ်ပါတယ်။စုစည်းရယူထားပြီးတဲ့သက်သေအထောက်အထားပေါင်း2,200နီးပါးရှိနေပြီလို့ပြောဆိုထားတဲ့ RIMM အဖွဲ့ကဒီသက်သေတွေကိုကဘာတဝမ်းကတရားရုံးတွေခုံရုံးတွေမှာအဆုံးဖြူနိုင်ရေးအတွက်ကြိုးပမ်းနေကြောင်းအဖွဲ့ခေါင်းဆောင်နီကလစ်ကွန်ဂျီယန်ကလူ့အခွင့်အရေးကောင်စီမှာပြောဆိုပါတယ်။မြန်မာနိုင်ငံတွင်ကဆိုးဝါးလှတဲ့ရာဇဝတ်မှုတွေမှာတာဝန်ရှိသူတွေကိုတရားဥပဒေကြောင်းအရစီရင်လိုက်တဲ့ကဘာတလွားကခုံရုံးတွေတရားရုံးတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ရေး RIMM ဘက်ကလက်တွေ့လုံနေကြောင်းလဲအဖွဲ့ခေါင်းဆောင်နီကလစ်ကိုဂျီမန်ကလူ့အခွင့်အရေးကောင်စီမှရှင်းပြခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာစက်တင်ဘာလ23ရက်နေ့ကစတင်ခဲ့တဲ့48ချိန်မြောက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီပုံမှန်အစည်းအဝေးမှာ RIMM ရဲ့တာရယာမြောက်မြန်မာဆိုင်ရာအစီရင်ခံစာကိုလည်းတင်သွင်းခဲ့ပါတယ်။မြန်မာနိုင်ငံတွင်ကဆိုးဝါးလှတဲ့ရာဇဝတ်မှုဆိုင်ရာအထောက်အထားတွေကိုစုဆောင်ရယူနေတဲ့ RIMM နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့လဲတိုက်တွန်းထားပါတယ် RIMM ကိုသက်သေအထောက်အထားပေးပို့သူတွေနောက်သက်သေဖြစ်လာနိုင်သူတွေဘေးကင်းလုံခြုံမှုရှိစေရေးနိုင်ငံတကာဆောင်ရွက်ပေးကြဖို့ Mr. Kojiman ကတိုက်တွန်းထားပါတယ်အရှိတောင်အရှဒေသတွင်နိုင်ငံတွေနဲ့လဲပူးပေါင်းဆောင်ရွက်နိုင်ဖို့သူကမျှော်လင့်တယ်လို့ပြောဆိုသွားပါတယ် ACT lockdown ကိုရက်ထပ်တိုးမြင့် ACT သည် COVID-19 အသစ်ကူးစက်မှု22ခုကိုမှတ်တမ်းတင်ပြီးနောက်၄ဘတ်ကြာအောက်တိုဘာလ15ရက်နေ့ထိ lockdown ကိုတိုးချဲ့လိုက်ပါတယ်အစိုးရသည်စီးပွားရေးနှင့်လူထုငွေကြေးအထောက်ပံ့အစီအမများကိုတိုးချဲ့ပေးမယ်လို့ဆိုပါတယ်ယခင်ကြေညာခဲ့သောမြေခွန်နှင့်ကုန်းသွယ်ခုံနှုံးထားများသက်သာခွင့်ကိုယခုနှစ်ဒီဇင်ဘာလ30ရက်အထိတိုးမြင့်ပေးမယ်လို့ဆိုပါတယ်။ပြည်내ဝန်ကြီးချုပ်အန်ဒရူးဘာကအထူးကရည်ရွယ်ချက်ကကျောင်းသားတွေအတွက်မြန်နေချင်းဆိုင်စာသင်ယူမှုကိုပြန်လုပ်ဖို့လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်ပတ်အတွင်းကကာကွယ်ဆေးများဦးစားပေးရရှိခဲ့တဲ့12နှစ်သားလေးရမစားလို့ကျောင်းတွင်သင်ယူနိုင်မှုကိုပြန်လာပါလိမ့်မယ်။အောက်တိုဘာလ5ရက်အင်္ဂါနေ့မှစလို့စက်တန်းကျောင်းသားများသည့်ကျန်းမာရေးအခြေအနေအရအောက်တိုဘာလ18ရက်တနင်္လာနေ့မှကျောင်းတွင်းသို့ပြန်လာကြပါလိမ့်မယ်။ Taliban အစိုးရကကုန်သွယ်ရေးအတွက်ပါကစ္စတန်ငွေကြေးကိုအသုံးပြုမယ်လို့ဆို။ပါကစ္စတန်သည်အာဖဂန်နစ္စတန်အတွက်ရင်းရစီးပွားရေးအစီအစဉ်များကိုစက်တင်ဘာလ9ရက်တွင်ကြေညာခဲ့ပြီးနှစ်နိုင်ငံကုန်သွယ်ရေးအတွက်ပါကစ္စတန်ရူပီငွေကိုအသုံးပြုမှဖြစ်ကြောင်းထုတ်ပြန်ချက်သည်အာဖဂန်နစ္စတန်ရဲ့စီးပွားရေးကိုထိန်းချုပ်ရန်ပါကစ္စတန်ကကြိုးပမ်းနေတာကိုရည်ညွှန်းဖော်ပြနေတယ်လို့ဆိုပါတယ်။ပါကစ္စတန်သည်အာဖဂန်စစ်တပ်နဲ့ထောက်လှမ်းရေးကိုချိတ်ဆက်နိုင်ပြီးနောက်အာဖဂန်ရဲ့စီးပွားရေးကိုထိန်းချုပ်ရန်မျက်စိကျနေတယ်လို့ News 18ကသတင်းမှဖော်ပြထားပါတယ်။အစိုးရတွင်နှစ်နိုင်ငံအကြားကုန်သွယ်မှုသည် American Dollar ဖြင့်ပြုလုပ်ခြင်းဖြစ်ကြောင်းသတင်းတွေမှဖော်ပြထားပါသည်။ထိုအချိန်ကအာဖဂန်ငွေကြေးသည်ပုံမခိုင်မှအားကောင်းခဲ့တော်လဲရင်းအပြောင်းလဲပြီးနောက်ပါကစ္စတန်ငွေကြေးသည်အာဖဂန်ကုန်သည်များနှင့်စီးပွားရေးအသိုင်းအဝိုင်းကိုထိန်းချုပ်ထားပါလိမ့်မယ်။တစ်ချိန်တည်းမှာပင်အာဖဂန်နစ္စတန်သည်ဩဂတ်လတွင်တာလီဘန်တို့၏အာဏာသိမ်းမှုမှရုန်းကန်နေရဆဲဖြစ်ပြီးစီးပွားရေးကျဆင်းမှုသည်တိုင်းပြည်နှင့်နိုင်ငံသားများအတွက်ပို၍သာအခြေအနေကိုဆိုးစေနိုင်ပါ रे အာဖဂန်နစ္စတန်ဘတ်ဂျက်ရဲ့80ရာခိုင်နှုန်းနီးပါးသည်နိုင်ငံတကာအသိုင်းအဝိုင်းမှရရှိခြင်းဖြစ်တယ်လို့သတင်းကဆိုပါ रे September 14 ရက်တွင်တာလီဘန်များကအမျိုးသားများပါသည့်ဂျားဖြတ်အစိုးရချိန်ညာခဲ့ပြီးသတင်းအများအရ2020ခုနှစ် September 17ရက်တွင်အစိုးရသစ်ကမိတ်ဆက်ပွဲကျင်းပနိုင်ပြီးယင်းနေ့တွင် American ပြည်ထောင်စု၌ 9/11 အချမ်းဖက်တိုက်ခိုက်ခံရမှု20ပြည့်အခမ်းအနားနှင့်တိုက်ဆိုင်နေပါသည်ကုလဆိုင်ရာကိုယ်စားလှယ်ဖြင့်ဥချိုမိုးထွန်းကိုလက်ခံဖို့လူမှုအဖွဲ့အစည်း300ကျော်ကတောင်းဆိုကုလသမဂ္ဂနိုင်ငံတွေအနေနဲ့ဥချိုမိုးထွန်းကိုကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဖြင့်ဆက်ပြီးခံထားဖို့မြန်မာနဲ့နိုင်ငံတကာလူအဖွဲ့အစည်းတွေ358ဖွဲ့ကကုလသမဂ္ဂထွေထွေညီလာခံကိုဒီနေ့နေ့ကအိတ်ဖွင့်စာပေးရေးသားပေးဖို့တောင်းဆိုလိုက်ပါတယ်အထွေထွေညီလာခံကိုစက်တင်ဘာလ14ရက်အင်္ဂါနေ့မှာစတင်မှာဖြစ်ပြီးလက်ရှိကုလဆိုင်ရာမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းနဲ့အာဏာသိမ်းထားတဲ့စစ်ကောင်စီကတင်သွင်းတဲ့ American Washington DC ကစစ်သားမှုဗိုလ်မှူးကြီးအောင်သူရင်ဘယ်သူကိုမြန်မာကိုယ်စားဖြစ်လက်ခံမယ်ဆိုတာရွေးချယ်ရေးအတွက်တာဝန်ယူရမယ့်အဖွဲ့အစည်းဖွဲ့စည်းဖို့ရှိပါတယ်ဒီအဖွဲ့မှာတရုတ်ရုရှားနဲ့ American ပါဝင်ကုလသမဂ္ဂအဖွဲ့ဝင်၉နိုင်ငံပါဝင်မှာဖြစ်ပါတယ်ဥချိုမိုးထွန်းဟာမြန်မာပြည်သူတွေအတွက်ရောစစ်တပ်အာဏာသိမ်းယူတာခံခဲ့ရတဲ့အရသာအစိုးရအတွက်ပါကိုစားပြုသူတဦးဖြစ်တဲ့အတွက်သူ့ကိုပဲကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်အသိမှတ်ပြုဖို့လူမှုအဖွဲ့အစည်းတွေကတောင်းဆိုကြပါတယ်စစ်ကောင်စီကတင်သွင်းသူကိုရွေးချယ်ခဲ့မယ်ဆိုရင်ကုလသမဂ္ဂအနေနဲ့မြန်မာပြည်သူတွေကိုကိုစားပြုသူထက်မြန်မာပြည်သူတွေကိုရဲရဲဆက်ဆက်တပ်ဖြတ်နှိပ်စက်တဲ့စစ်ကောင်စီကိုယ်စားလှယ်ကိုခံထားမိနိုင်တဲ့အနေအထားရောက်သွားနိုင်တာကြောင့်ငြိမ်းချမ်းတည်ငြိမ်မှုနဲ့လူသားတန်ဖိုးကိုလေးစားတဲ့ကုလသမဂ္ဂအဖွဲ့ဝင်ဘယ်နိုင်ငံမှဆိုစစ်ကောင်စီရဲ့ကိုယ်စားလှယ်ကိုငြင်းဆိုဖို့အထွေထွေညီလာခံကိုစာရေးသားပေးဖို့တဲ့အဖွဲ့တွေထဲက Progressive Voice အဖွဲ့ကဒေါ်ခင်အောင်မာကပြောဆိုပါတယ
် SBS
This is SBS Radio.
ငွေလဲနှုန်းမှာတော့ Australian dollar ကိုမြန်မာကျပ်ငွေ1304ကျပ်ရရှိပါတယ် American dollar ဟာမြန်မာကျပ်ငွေ1986ကျပ်နဲ့ညီမျှပြီး Australian dollar ဟာ American 9030နဲ့ညီမျှပါတယ်မနေ့ပြန် Australia တိုင်းမှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးနှီးငယ်ရွာသွန်းမှဖြစ်ပါတယ်Melbourne မြို့မှာအပူချိန် 16 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Brisbane မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်။ Perth မြို့မှာအပူချိန် 22 degree centigrade ရှိမှဖြစ်ပြီးနေသားမှဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။Hobart မြို့မှာအပူချိန် 73 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Canberra မြို့မှာအပူချိန် 14 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Darwin မြို့မှာအပူချိန် 33 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်
။ဤတွင်သတင်းများကိုကြေညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ